မြန်မာစစ်တပ်ကငွေကြေးပံ့ပိုးမှုမှာပတ်သက်နေတယ်လို့ဆွဆွဲခံထားရတဲ့ Kirin Beer Company နဲ့စီးပွားရေးအရာမပတ်သက်ဖို့ American ပြည်ထောင်စု Colorado ပြည်နယ်အခြေစိုက် New Belgium Beer Company အစုရှယ်ယာဝင်နေတဲ့ဝန်ထမ်းတွေကပြီးခဲ့တဲ့ရက်ပိုင်းတွင်ကဆန္ဒပြခဲ့တယ်လို့ဒီဇင်ဘာ18ရက်နေ့မှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်မြန်မာဘီယာနဲ့မန္တလေးဘီယာကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ Kirin Beer Company ထုတ်အဖော်ရမကာတွေကိုတပိတ်မှောက်ကြဖို့ American အခြေစိုက်လူမှုအခြေပြုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုအချိန်မြင့်တက်လာနေတဲ့ပတ်သက်ပြီးတော့ Matt Engine နိုင်ငံအပြည့်အစုံကိုတင်ပြပေးပါမယ်ရှင်
Colorado ပြည်နယ် Fort Collins မြို့က28နှစ်ကြာတည်တန်းရှိပြီဖြစ်တဲ့ဒေတာထုတ်ကုံ New Belgium Company Beer ဟာသူပိုင်ကုမ္ပဏီကို Kirin Beer Company ရဲ့လက်အောက်ခံ Lion Little World အဖျော်ရမကာကုမ္ပဏီကိုရောင်းချဖို့အလားအလာရှိနေကြောင်းနိုဝင်ဘာလ19ရက်နေ့ကကြေညာခဲ့တာဖြစ်ပါတယ်။ဒေတာစံတော်ချိန်ဒီကနေ့အင်္ဂါနေ့မှာ Kirin ကုမ္ပဏီအစုရှယ်ယာဝင်တွေနဲ့ဝန်ထမ်းတွေကနေသူတို့ကုမ္ပဏီကို Kirin ရဲ့လက်ခွဲကုမ္ပဏီကိုရောင်းချတင်မတင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်အခုသတင်းကြေညာတဲ့အချိန်ထိတော့မဲခွဲဆုံးဖြတ်ချက်ရလဒ်ကိုမတည်သေးပါဘူး Kirin ကုမ္ပဏီဟာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ပတ်သက်နေတဲ့ဆွဆွဲချက်နဲ့ FFM ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြခံထားရတဲ့အတွက်သူတို့ကုမ္ပဏီအနေနဲ့ Kirin နဲ့မပတ်သက်ဖို့အစုရှယ်ယာဝင်တွေဝန်ထမ်းတွေဟာဒီဇင်ဘာလ15ရက်နေ့က Fort Collins မြို့ကုမ္ပဏီရှေ့မှာဆန္ဒပြခဲ့ကြပါတယ်Kirin Company ဟာစစ်တပ်ပိုင်ဥပိုင်လီမီတက်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာဘီယာမန္တလေးဘီယာကုမ္ပဏီတွေနဲ့အကျိုးတူပူးပေါင်းလုပ်ကိုင်နေတဲ့ကုမ္ပဏီဖြစ်တယ်လို့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကိုပံ့ပိုးတဲ့အနေနဲ့ Kirin နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာကုမ္ပဏီခွဲတစ်ခုက American Dollar 12,000 ကျော်ထက်မကလှူဒန်းခဲ့တယ်လို့ FFM အစီရင်ခံစာမှာဖော်ပြထားတာကြောင့်အခုလို New Belgium ကုမ္ပဏီအနေနဲ့ Kirin ကုမ္ပဏီခွဲတစ်ခုလက်ထဲရောင်းချတာဟာလူမျိုးတုံးတက်ပြတ်မှုကိုအားပေးရာရောက်တယ်ဆိုပြီးဒေတာကန်တွေကဆန္ဒပြခဲ့ကြတာဖြစ်ကြောင်းဒေတာတို့သတင်းတွေမှာဖော်ပြခဲ့တာဖြစ်ပါတယ်။အခုလို Kirin ကုမ္ပဏီအပေါ် American ပြည်နယ်ဒေတာတွေမှာကန့်ကွက်ဆန္ဒပြတာဟာထိရောက်မှုရှိကြောင်း Washington အခြေစိုက် ICR နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားမှု Simon Billiness က VOA ကိုခုလိုပြောပါတယ
်။ These kinds of protests are going to bebeincreasingly effective
Kirin Beer Company နဲ့မြန်မာစစ်တပ်နဲ့ဆက်ဆံလုပ်ကိုင်တာကိုအဆုံးသတ်စေဖို့ဖိအားပေးတဲ့နေရာမှာအကျိုးထောက်မှုရှိတဲ့ဒီလိုဒေတာတွင်ကန့်ကွက်ဆန္ဒပြတာမျိုးတွေတိုးလာဖို့ရှိပါတယ်။1999နှစ်နှောင်းပိုင်းတဝိုက်မြန်မာနိုင်ငံကနေ Pepsi Company ထွက်သွားအောင်သုံးဆွဲသူတွေဘက်ကစီးရုံးလှုပ်ရှားဖိအားပေးတာမျိုးနဲ့အတူတူပါပဲ။ဒီလိုလှုပ်ရှားမှုမျိုးကထိရောက်ပါတယ်
။ပြီးခဲ့တဲ့အောက်တိုဘာလကစပြီး Kirin Beer Company တို့အဖျော်ရမကာတွေကိုတပိတ်မှောက်ကြဖို့ American အခြေစိုက် Action Network Online မှာလက်မှတ်ရေးထိုးလှုပ်ရှားမှုကိုစတင်ခဲ့ကြပါတယ်။ဒီတော့တွင် American ဘဏ္ဍာရေးဝန်ကြီးဌာနကနေ Global Magnitsky Human Rights Accountability Act ကကဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အရေးယူတန်းခတ်တဲ့ဥပဒေအရတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်းဆောင်လေးဦးကိုပြီးခဲ့တဲ့သတင်းပတ်တွင်ပြစ်မှတ်ထားတန်းခတ်အရေးယူခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Simon Billiness ရဲ့အမြင်ကတော့
We know that because private meetings previous Burmese
မဟုတ်စစ်ကောင်းဆောင်ဟောင်းတွေနဲ့ဒီတန်ပြည့်စုံပွဲတွေမှာသူတို့ဝန်ခံပြောဆိုချက်တွေအရဒီလိုပြစ်မှတ်ထားပိတ်ဆို့တာမျိုးဟာသူတို့အပေါ်ရိုက်ခတ်မှုရှိတယ်ဆိုတဲ့ခံစားချက်မျိုးကျွန်တော်တို့သိခဲ့ရပါတယ်။ဒီစစ်ဘိုလ်ချုပ်တွေကသူတို့ရဲ့သားသမီးမျိုးဆက်တွေကိုအနောက်နိုင်ငံတက္ကသိုလ်တွေကိုပဲပို့ချင်ကြတာပါ။တရုတ်တက္ကသိုလ်တွေစီမှာပညာသင်ခိုင်းမှုမဖြစ်ချင်ကြပါဘူး။အခုလိုအမေရိကန်နဲ့တခြားနောက်နိုင်ငံတွေကပြစ်မှတ်ထားတန်ခတ်ရေးယူတာကြောင့်သူတို့ကလေးတွေနောက်နိုင်ငံတွေမှာပညာသင်ခွင့်မရမဲ့ပေါ်အတော်ပဲစိုးရိမ်နေခြင်းဖြစ်ကြပါတယ်။ဒါကမြန်မာစစ်ကောင်းဆောင်တွေအနေနဲ့ပိတ်ဆို့ရေးယူခံရတာနဲ့ပတ်သက်လို့သူတို့ရဲ့စိုးရိမ်မှုဖြစ်ပါတယ်။
လောလောဆယ်အမေရိကန်လွှတ်တော်ဘက်ကမြန်မာစစ်ကောင်းဆောင်တွေနဲ့ပတ်သက်လို့ပြစ်မှတ်ထားပိတ်ဆို့အရေးယူမဲ့ဥပဒေကြမ်းတွေအတည်ပြုဖို့မရှိသေးတဲ့အတွက်လဲအမေရိကန်အစိုးရဗဏ္ဍာရေးဝန်ကြီးဌာနဘက်ကသူတို့ရဲ့တန်ခတ်အရေးယူမှုကိုကြေညာခဲ့တာဖြစ်တယ်လို့အမေရိကန်လွှတ်တော်အတိုင်းဝိုင်းနဲ့နှိစက်တဲ့ Simon Billiness က VOA ကိုပြောပါရရှင်